ုံလို့တစ်နှစ်ပြောင်းခဲ့ပါပြီ။လူတိုင်းလူတိုင်းလဲနှစ်တစ်ကိုမျှော်လင့်ခြင်းတွေနဲ့ကြိုဆိုခဲ့ကြပါပြီ။2019ခုနှစ်ရဲ့မြန်မာပြည်သူပြည်သားတွေနဲ့မြန်မာပြည်ကြီးအတွက်နိုင်ငံရေးစီးပွားရေးလူမှုရေးနယ်ပယ်ကအမျိုးသမီးတွေရဲ့မျှော်လင့်ချက်တွေကိုဒီတစ်ပတ်တင်ဆက်ပေးချင်ပါတယ်ရှင်။
အမျိုးသမီးတွေအတွက်လို့ပြောရင်ကျွန်မကတော့တနင်္ဂနွေလုံးတိုင်းကမှရှိတဲ့အမျိုးသမီးတွေကိုဥပဒေအရအကာအကွယ်ပေးနိုင်မဲ့ကောင်းမွန်တဲ့ဥပဒေတစ်ခုပြဋ္ဌာန်းနိုင်မှုအတွက်ကျွန်မကတော့မျှော်လင့်ပါတယ်။ဒါလို့လည်းကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသမီးများပေါ်အချမ်းဖတ်မှုကိုကာကွယ်ပေးဖို့ကိစ္စဟာအရေးကြီးလို့နေတဲ့ကိစ္စဖြစ်တဲ့အတွက်ဟိုဒီစဲဥပဒေတွေကမလုံလောက်တဲ့အခါကျတော့ထပ်ပြီးတော့ဒီချက်ပေါ့နော်ခင်းနဲ့အညီပြဋ္ဌာန်းထားတဲ့စီရင်တဲ့အမျိုးသမီးများပေါ်အချမ်းဖတ်မှုကာကွယ်ဥပဒေဆိုတဲ့ဥပဒေတစ်ခုကို2019မှာပေါ်လာပြီးတော့ဒီဥပဒေကလည်းတကယ်အသက်ဝင်ပြီးတော့တကယ်အမျိုးသမီးတွေကိုအကာအကွယ်ပေးတဲ့ဥပဒေတစ်ခုဖြစ်ဖို့အတွက်ကျွန်မမျှော်လင့်ပါတယ်ရှင်။အားလုံးတို့ဆိုရင်တော့ဒီမှာဟူတော်နေတဲ့အရွေးပေါ့နော်ဒီအကြောင်းနဲ့အခုကြောင်းကာလအောင်ဒီထက်ပိုပြီးတော့ကောင်းမွန်ချုံးမှုရဲ့အခုကြောင်းအရွေးတစ်ခုရဖို့ကိုကျွန်တော်ပြောနေပါတယ်ဒါကျွန်တော်တို့ဒီနိုင်ငံရေးနေပင်မှာပဲဖြစ်ဖြစ်စီးပွားရေးနေပင်မှာပဲဖြစ်ဖြစ်ဘယ်နေပင်မှာရှိရဒီဇိုင်းကိုမဆိုတက်ရောက်မှုဖြစ်နိုင်တဲ့အခုကြောင်းမှာကောင်းမွန်တဲ့အရွေးတစ်ခုဖြစ်ဖို့ကိုတော့ကျွန်တော်ပြောနေပါတယ်
မျိုးသမီးရဲ့လှုပ်ရှားမှုအဖွဲ့ Triangle Women Support Group အဖွဲ့ရဲ့ဒါရိုက်တာမခင်လေးရဲ့2019ခုနှစ်အတွက်မျှော်လင့်ချက်ပါရှင်88မျိုးဆက်ကျောင်းသူဟောင်းလဲဖြစ်လူ့သမားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ဒါရိုက်တာလည်းဖြစ်တဲ့မမမဦးက2019ခုနှစ်မှာနိုင်ငံမှာငြိမ်းချမ်းပြီးလူမှုစီးပွားရေးအခက်အခဲတွေအားလုံးပြေလည်စေဖို့မျှော်လင့်ပါတယ
်2019ခုနှစ်အတွက်မျှော်လင့်ချက်တွေကတော့အားလုံးပေါ့နော်လူမှုရေးစီးပွားရေးနိုင်ငံရေးနိုင်ငံရေးမှာလဲငြိမ်းချမ်းနဲ့ပေါ့နော်တင်ဂိတာတွေနဲ့အောင်ဝဲခံနိုင်တဲ့အဆင့်တွေရောက်နိုင်မှစီလို့တော့ကျွန်တော်တို့ကမျှော်လင့်နေလူမှုရေးစီးပွားရေးမှာကလည်းဒါအဖက်ဖက်ကပေါ့နော်ဒီလူလူရေးဆိုင်နေရတဲ့အခက်အခဲတွေကိုလက်ရှိအစိုးရအနေနဲ့ရောပူးပေါင်းပါဝင်ပေးနေတဲ့အဖွဲ့အစည်းတွေအနေနဲ့ရောဒီလူလူရဲ့ရည်နာကိုကြည့်ပြီးတော့ပြည်သူလူထုရဲ့အကျိုးကျေးဇူးတွေကိုကောင်းရမင်းများဖြစ်နိုင်အောင်ဆောင်ရွက်နိုင်ပါစေလို့လည်းကျွန်တော်ကမျှော်လင့်နေဖြစ်လာနိုင်အောင်လည်းကျွန်တော်တို့လည်းတက်ကလည်းတက်နိုင်တဲ့တက်ကနေပြီးတော့တက်တာအားပါဝင်ပူးပေါင်းဆောင်ရွက်ဖို့ရလဲအစဉ်လက်ပါ
နိုင်ငံလုံးဆိုင်ရာလူငယ်ကွန်ကရစ်ကမတ်တင်စာရှင်းလင်းရရလဲ2019ခုနှစ်မှာမြန်မာပြည်မှာငြိမ်းချမ်းရေးပြောင်းလဲတွေအထွေထွေအုပ်ချုပ်ရေးဆိုင်ရာပြောင်းလဲတွေကိုမျှော်လင့်တယ်လို့ပြောပါတယ
်2019မှာနံပါတ်1ကတော့ဒီငြိမ်းချမ်းရေးဆိုင်ရာပြောင်းလဲတခုပေါ်လာဖို့မျှော်လင့်နေရပေါ့နော်ဘလက်စထရောစစ်တပ်ကဒီကားကပြောထားတဲ့လီလာတာပေါ့ဖြစ်ခင်ရစင်းနေဆိုတော့ဒါပေမဲ့လဲဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဘက်ကအီအိုဘက်ကနေပြန်ပြီးတော့တောင်းဆိုထားရှိရဲ့အဲ့ပုံမှာလည်းတမရာကြီးနဲ့ဒီစစ်တပ်ကလည်းတုံ့ပြန်မှုပေးမယ်လို့လည်းမျှော်လင့်နေတယ်နောက်တစ်ခုကတော့ဒီ GAD အကြောင်းလေးပေါ့နော်အထွေအုပ်အကြောင်းလေးမှာအဘလိုများပြောင်းလဲမှုတွေဖြစ်လာမလဲပေါ့ဘာလို့ပြောင်းလဲရလဲပေါ့နော်ဂျူရီယာတော့တကူပဲဒါနဲ့ပြောင်းလဲမှုတာကြောင့်လုပ်ခဲ့ရလေဆိုရင်ဟာမတို့အတွက်2019မှာအဖြေပေါ့အဖြေရလာမယ်လို့မြင်ပါတယ်ရှင်ဟာ
နိုင်ငံလုံးဆိုင်ရာလူငယ်ကွန်ကရစ်ကမတ်တင်စာရှင်းလင်းရေးရဲ့မျှော်လင့်ချက်ပါရှင်။ပရဟိတလုပ်ငန်းတွေကိုတက်တက်ကြွကြွလှုပ်ဆောင်နေတဲ့ရုပ်ရှင်တရုတ်ဆောင်ခိုင်နင်းဝေကလည်း2019ခုနှစ်မှာမျိုးသမီးနဲ့ကလေးတွေအလုပ်ကိုင်းခွင့်လန်းတွေပို့ပြီးရလာစေခြင်းနဲ့လို့ဆိုပါရယ်။
2019မှာဆိုရင်ဒီအမျိုးသမီးတွေပေါ့နော်လောက်ပိုင်းကွင်းတွေအများကြီးရှိလာစေခြင်းနဲ့ကလေးတွေအခွင့်အလမ်းတွေအများကြီးတိုးတက်လာစေခြင်းနဲ့အို့မှာချမ်းမြေ့ကြောက်ရလာတဲ့ကလေးတွေကျွန်တော်တို့ဒီမှာရှိတယ်အမျိုးသမီးကိုယ်ဝန်ဆောင်တွေရှိတယ်စင်ကာမားသားတွေပေါ့သူတို့ကိုအလုပ်ပိုင်းခွင့်လန်းတွေကောင်းလာစေခြင်းနဲ့တမန်ဝန်ကျောင်းပညာတွေတက်လာစေခြင်းနဲ့အဲဘဝကိုအလျော်မပေးဘဲနဲ့2019ကနေပြီးတော့သူတို့ရဲ့စိတ်ဓာတ်အင်အားတွေပြန်လည်ပြီးမြင့်တင်လာပေးစေခြင်းပါတယ်ဒါကကျွန်တော်လုပ်တဲ့ကလေးတွေနဲ့မျိုးသမီးတွေကိုအားပေးလိုက်တာပေါ့နော်။ Writer ဆိုတာလူတန်းစားမရှိအသက်ရွယ်မရှိအကုန်လုံးလောက်ရတာ။အဲဒီလိုတွေအတွက်ဆိုလို့ရှိရင်တော့ကိုယ်ဘေးနားမှာရှိတဲ့သူတွေအလုံးနဲ့ချစ်တဲ့ငယ်နေပြီးတော့နောက်ဆုံးကောမှာဘေးနားမှာရှိတဲ့သူတွေလဲကြနေတဲ့လူတွေကိုထူပေးပါကိုကိုယ်ရဲ့လဲကြနေတဲ့ခါကျရင်လည်းကိုယ်လက်ကမ်းပေးတဲ့သူရဲ့လက်ကိုဆွဲယူပြီးအားပေးမိထားပါလို့ပြောချင်ပါတယ်။
2019ခုနှစ်မှာမြန်မာနိုင်ငံသူနိုင်ငံသားအလုံးကိုယ့်ရဲ့ညွန့်မှန်းချက်တွေကိုရည်မှန်းချက်ထားပြီး အခက်အခဲတွေအားလုံးကိုစိတ်သက်ခွန်အားအပြည့်နဲ့ဖြတ်တန်းကျော်လွှားနိုင်ဖို့မျှော်လင့်သူကတော့ထိုင်းနိုင်ငံကလုံတမားခွင့်ရေးလှူရှားသူဒေါက်တာတဲဦးပါ
2019မှာပေါ့နော်အနာဂတ်မှာကောင်းမွန်တဲ့ရလတ်လေးတွေဖြစ်လာပါစေလို့ညွှန်လင်းတယ်။ဒီညွှန်လင်းချက်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကကျမတို့ဒီတိုင်းဆူတောင်းလို့လည်းမရဘူးညွှန်လင်းနေလို့လည်းမရဘူးပေါ့နော်။ကျမတို့တွေကကိုယ့်ရဲ့အောင်မြင်မှုတွေကိုရနိုင်ဖို့အတွက်ကိုဒီမန်းချက်ကပါလဲပေါ့။အဲ့ဒီလိုမျိုးကျမတို့ကပြင်ဆင်ဖို့လိုအပ်တယ်။ဒီအတွက်သွန်အားတွေလည်းရှိဖို့လိုတယ်။ကျမတို့နေနေပေါ့နော်အခက်အခဲတွေရှိလာတိုင်းမှာစိတ်တက်ကြစရာမလိုဘူးကိုယ့်ရဲ့ဘဝမှာနေ့စဉ်ကြုံတွေ့ရတဲ့စိတ်ခေါ်ချက်တွေကိုကျမတို့ဟာဖြေရှင်းရင်းနဲ့ကျော်လွှားနိုင်မဲ့အခြေအနေမျိုးဖြစ်အောင်တည်တည်ဆတ်ဆတ်အသိဉာဏ်ရှိရှိနဲ့ဆုံးဖြတ်တတ်ဖို့လည်းလိုအပ်တယ်လို့ကျမယူဆတယ်ဒါဆိုရင်2019ကျမတို့ညွှန်မှန်ချက်တွေကဖြစ်လာမယ်လို့ကျမယုံကြည်ပါတယ်
မြန်မာနိုင်ငံရဲ့လူမှုရေးနယ်ပယ်ကအမျိုးသမီးတချို့ရဲ့2019ခုနှစ်အတွက်မျှော်လင့်ချက်တွေပါရှင်။မြန်မာပြည်သူပြည်သားအားလုံးလည်းအခုနှစ်တည့်ချိန်ကစမှန်ကန်တဲ့ရှောင်လန်းမှုတွေမျှတတဲ့အတွေးခေါ်တွေခွန်အားတက်တည်တွေနဲ့အိမ်မက်တစ်တွေကိုအကောင့်ထဲပေါ်နိုင်ပါစေလို့ဆန္ဒပြုပါရစေ။နောက်ဆက်နေတွင်လည်းကျေးဇူးတင်ပါတယ်ရှင်။